မင်္ဂလာပါရှင်2020ပြည့်နှစ်မလ17ရက်ဗုဒ္ဓဟူးနေ့ညနေပဲ VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့နဲ့အတူ VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမဆွမျက်မှုနဲ့ကျွန်တော်ကြော်သိမ်းပြပြမှာပါ။ကမ္ဘာနိုင်ငံပေါ်314နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3,900ကျော်နဲ့တေဆုံးသူ4,300လောက်ရှိနေပါပြီ။ကိုရိုနာဗိုင်းရပ်စ်ကြောင့်စုရှည်ရာဈေးကွက်အကြီးကျယ်လှုပ်ခတ်နေစေဖြစ်ပြီးဒီကနေ့အာရှဈေးကွက်မှာဈေးကျပြီးတော့ဥရောပမှာဈေးတက်ပါတယ်။အင်္ဂါနေ့ကအမေရိကန်ပြည်နယ်6ခုမှာလုပ်တဲ့ဒီမိုကရက်သမ္မတလောင်းအကျိုးရွေးချယ်ပွဲတွေမှာဒုသမ္မတဟောင်းဂျိုးဘိုက်တန်အများစုအနိုင်ရပါတယ်။ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားဖို့ရှိတဲ့သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလှလေးတွေမှာဒေါက်တာဆန်းစုကြည်သမရဖြစ်လာနိုင်တဲ့ပုံမှ59စာလုံးအပါအဝင်ဒီကနေ့ဆွေးနွေးသမျှတွေမှာဥပဒေပြင်ဆင်ရေးထောက်ခံမဲ့85ရာနှုန်းမရခဲ့တဲ့အတွက်မအောင်မမြင်ဖြစ်ခဲ့တဲ့အပေါ်မှာ
ပြည်သူလူထုကမင်းတိတ်ပေးထားတဲ့ပြည်သူလူထုကယူတော့တင်ရောက်ထားတဲ့ပုံလေးကြီးအများစုကပြင်ဆင်လို့တဲ့ပြည့်ပြတ်လို့တဲ့ဆန္ဒရှိပြီမလဲပြင်ဆင်ခွင့်မရခဲ့ပါဘူးအဲ့တော့လည်းဆရာတို့မြေသားဒီမျိုးစုပေါ်ချုပ်နေလဲဆက်ပြီးတော့ကြိုးစားနေအောင်မှာဖြစ်ပါတယ်
။ NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာသွားသူတွေနဲ့ဒီကနေ့မြန်မာပြည်ဘက်ကိုမိမိစံတာအပြောက်ပြောင်းဝင်လာတဲ့မိသားစုတစုတောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းမှာလက်ခံထားပါတယ်။အမေရိကန်ထဝမ်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတိုးလာနေတဲ့ပုံမှာတမ်တာထရမ့်ကနှစ်သိမ့်ဖို့ဒီကနေ့ကြိုးစားခဲ့ပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပါမယ်ရှင
်။ကိုရိုနာဗိုင်းရပ်စ်ပိုကူးစက်သူရေအတွက်ဟာကမ္ဘာတစ်ဝန်းမှာလူပေါင်း 3,900 ကျော်သွားပြီဖြစ်တယ်လို့သေဆုံးသူရေအတွက်ကလည်းနိုင်ငံပေါင်း114နိုင်ငံမှာလူပေါင်း 4,300 လောက်ရှိနေပါပြီ။ COVID-19 ရောဂါစတင်တဲ့တရုတ်နိုင်ငံမှာတော့နေ့စဉ်ကူးစက်သူအရေအတွက်တပြေးပြေးကျဆင်းလာနေပြီးဒီကနေ့မှနောက်ထပ်ကူးစက်သူ24ယောက်ရှိတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံတွင်းမှာကူးစက်သူအရေအတွက်ရောလာပြီမယ်လေ။တခြားနိုင်ငံတွေကနေဝင်လာသူတွေမှာဗိုင်းရပ်စ်ပိုကူးစက်သူများလာတာကြောင့်တရုတ်နိုင်ငံကိုရောက်လာသူတိုင်း14ရက်ကြာသီးခြားခွဲနေဖို့တရုတ်တာဝန်ရှိသူတွေကအမိန့်ထုတ်ထားပါတယ်။ဒီလိုနိုင်ငံပြည်ရင်ကျန်းမာကူးစက်မှုအများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာဒီကနေ့ထိဆိုရင်လူ1000ကျော်ကူးစက်ခံရပြီးတနင်္ဂနွေလုံးမှာအသွားအလာတွေကန့်သတ်ပြင်ပထားတာ2ရက်ရှိတော့ပါပြီ။အရေးပေါ်ကျန်းမာရေးကိစ္စနဲ့အလုပ်ကိစ္စတွေအတွက်ပဲလူတွေကိုသွားလာဝင်ပြုထားတာပါ။အမေရိကန်ပြည်တော်စုမှာဗိုင်းရပ်စ်ပိုကူးစက်သူအရေအတွက်1000ကျော်သွားပြီဖြစ်ပြီး23ဦးတမန်နဲ့တည်ဆုံထားပြီဖြစ်တဲ့ဝါရှင်တန်ပြည်နယ်မှာလူ250ထက်ကျော်လုံတဲ့စုဝေးပွဲတွေမလုပ်ဖို့ကန့်သတ်မိတ်တရက်ကိုပြည်내အုပ်ချုပ်ရေးမှူးကထုတ်ပြန်မှုရှိပါတယ်။နယူးယောက်ပြည်နယ်မှာလည်းဗိုင်းရပ်ကိုကူးစက်သူ100ကျော်ရှိနေတဲ့လူမျိုးရပ်ကွက်တစ်ခုပတ်ဝန်းကျင်မှာတီးခြားခွဲထားတဲ့နေရာတစ်ခုကိုပြည်နယ်အုပ်ချုပ်ရေးမှူးကသတ်မှတ်ပေးထားပါတယ်။လူတွေအနေနဲ့မကြာခဏလက်ဆေးဖို့မျက်နှာကိုကင်တွယ်ထိတွေ့တာမလုပ်ဖို့ချောင်းဆိုးနေသူဒါမှမဟုတ်နှာချိနေသူတွေနဲ့ဝေးဝေးနေဖို့နဲ့နေမကောင်းဘူးလို့ခံစားရရင်အိမ်မှာပဲနေဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအကြံပေးထားပါတယ်။လူအများပြတ်တဲ့စုဝေးပွဲတွေမလုပ်ဖို့အကြံပြုထားတာကြောင့်လည်းကမ္ဘာတစ်ဝန်းမှာပွဲတွေအခမ်းအနားတွေပြည့်ပြတ်ထားကြပါတယ်။ပုံရမ်းမင်းကြီးဖရန်စစ်တောင်းမှာဗာတီကန်နန်းတော်တွင်ကနေပဲဗီဒီယိုကနေတိုက်ရိုက်ထုတ်လွှင့်ပြီးဒီကနေ့ဝတ်ပြုဆုတောင်းပွဲလုပ်ပါတယ်။ဒီကနေ့ညကစားဖို့ရှိတဲ့မန်ချက်စတာစီးတီးနဲ့အာဆင်နယ်အသင်းတို့ရဲ့ပရီးမီးယားလိဘောလုံးပွဲကိုလည်းရွှေ့ဆိုင်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့တခြားဘောလုံးအသင်းတသင်းရဲ့ပိုင်ရှင်နဲ့ထိစပ်မှုရှိခဲ့တဲ့အာဆင်နယ်အသင်းသားနဲ့ဝန်ထမ်းအတော်များများကိုယ့်ဘာသာတခြားခွင့်နေလိုက်ကြပြီးတဲ့နောက်အခုလိုဘောလုံးပွဲကိုရွှေ့ဆိုင်လိုက်တာပါ။
အမေရိကတိုက်အလဲပိုင်းနိုင်ငံတွေကပထမဆုံးကိုရိုနာဗိုင်းရပ်စ်ပိုကူးစက်မှုတွေ့ရှိထားတဲ့ပနမနိုင်ငံမှာလူစုလူဝေးပွဲအားလုံးကိုဖျက်လိုက်ပြီးတော့အကြောင်းတွေအားလုံးကိုလည်းဧပြီလ9ရက်နေ့အထိယာယီပိတ်လိုက်ပါတယ်။အသက်64နှစ်အရွယ်ကျောင်းအုပ်ဆရာတယောက်နေ့ကနေနေတော့ကကိုဗစ် -19 ရောဂါနဲ့သေဆုံးသွားခဲ့ပေမဲ့ဗိုင်းရပ်စ်ပိုကူးစက်မှုနဲ့ပတ်သက်လို့အချက်အလက်ပြည့်ပြည့်စုံစုံမသိခဲ့ရဘူးလို့ကျန်းမာရေးဝန်ကြီးရိုဇာရီယိုဒါနာကပြောပါတယ်။လက်ရှိပနမနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုကူးစက်နေသူ9ယောက်ရှိတယ်လို့ဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ El de los 8 pacientes que estamos señalando una persona se encuentra en cuidado intensivo.
လူနာ၈ယောက်မှာတယောက်ကအထူးကျန်းမာကုသဆောင်မှာကုသမှုခံယူနေပါတယ်။တယောက်ကတော့စိတ်မကောင်းစာနဲ့ပဲကွယ်လွန်သွားပါတယ်လို့ကျန်းမာရေးဝန်ကြီးကပြောသွားတာပါ။နိုင်ငံထဲမှာဒီဗိုင်းရပ်စ်ပိုကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်ဖို့အတွက်အားကစားပွဲတွေအပါအဝင်လူစုလူဝေးပွဲတွေအလုံးကိုရပ်ထားဖို့အစိုးရကဆုံးဖြတ်ခဲ့တယ်လို့သူကပြောကြားခဲ့ပါတယ်။ပနမမှာပထမဆုံးကိုရိုနာဗိုင်းရပ်စ်ပိုကူးစက်နေတဲ့လူနာတွေ့ရှိတယ်ဆိုတာကိုတင်းနှံ့လာနေတဲ့ကဝန်ကြီးကအတည်ပြုပြောကြားထားပါတယ်။အဲ့ဒီအသက်40အရွယ်အမျိုးသမီးကတော့ဖျားပြီးချောင်းဆိုးတာလောက်တာဖြစ်တဲ့ရောဂါလက္ခဏာမပြင်းထန်ဘူးလို့ပြောပါတယ်။
တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကအဆောက်အဦတစ်ခုနဲ့ဆက်ဆံနေတဲ့လူပေါင်း90မှာ ကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတာကိုဒီကနေ့မနေ့ပိုင်းကဆန်သက်တွေ့ရှိတယ်လို့တောင်ကိုရီးယားကကြေညာပါတယ်။ဗိုင်းရပ်စ်ကိုကူးစက်သူအများစုဟာအဆောက်အဦ17ထပ်မှာရှိတဲ့တယ်လီဖုန်းခေါ်ဆိုချက်တွေကိုလက်ခံပြည်ဆိုတဲ့ဌာနကဝန်ထမ်းတွေသူတို့မိသားစုဝင်တွေနဲ့ဆွေမျိုးသားချင်းတွေဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။အဆောက်အဦရဲ့တခြားအထက်နှစ်ထပ်မှာရှိတဲ့နောက်ထပ်တယ်လီဖုန်းပြည်ဆိုတဲ့ဌာနကဝန်ထမ်းတွေကိုလည်းဗိုင်းရပ်စ်ကိုရှိမရှိဆန်သက်စစ်ဆေးထားတယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားမှာဒီကနေ့ဒီဆိုရင်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ထားသူ9,955ယောက်အထိရှိနေပါပြီ။ဒီတော့တွင်မှာပဲကိုရိုနာဗိုင်းရပ်စ်ကိုစပြီးတက်နှက်ကူးစက်ခဲ့တဲ့တရုတ်နိုင်ငံဟူပေပြည်နယ်ကနေထိုင်ဝမ်ခီးတဲ့192ယောက်ကိုတရုတ်အထူးလေယာဉ်တစ်စီးနဲ့ဒီကနေ့မနက်ပိုင်းကပြန်ခေါ်လာပါတယ်။ဒါဟာပြင်ဗိုင်းရပ်စ်ကိုပြန်နှက်ကူးစက်နေတဲ့တရုတ်နိုင်ငံတွေကနေထိုင်ဝမ်ကျွန်းဒေသခံတွေကိုပြန်ခေါ်လာတာတတိယအကြိမ်ရောက်ပါ။လေယာဉ်ပေါ်ကဆင်းလာတဲ့ခီးတဲ့တိုင်းကိုကိုယ်ပူချင်းတက်နေသလားဆိုတာအပါဝင်ကိုဗစ် -19 ရောဂါလက္ခဏာတွေရှိမရှိစမ်းသပ်စစ်ဆေးပါတယ်။ဒီကနေ့ဒီဆိုရင်တိုင်ဝမ်ကျွန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူ48ယောက်ရှိပြီးတဦးသေဆုံးထားပြီးတော့ရောဂါပိုးကင်းရှင်းသွားသူက18ယောက်ရှိပါတယ်
။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြရရိုက်ခံနေတဲ့ကမ္ဘာအစုရှယ်ဈေးကွက်တွေမှာဒီကနေ့တော့ဈေးတွေအတက်အကျဖြစ်နေပါတယ်။အာရှဈေးကွက်တွေမှာဈေးတွေကျပေမဲ့ဥရောပဈေးကွက်တွေမှာတော့ဈေးတွေတက်နေပါတယ်။အာရှဈေးကွက်တွေပိတ်ချိန်မှာဂျပန်နိုင်ငံရဲ့နီကေးအညွန့်ကိန်းက 2.3 ရာခိုင်နှုန်းကျဆင်းသလိုဟောင်ကောင်ဟန်ဆန်းအညွန့်ကိန်းကလည်း 0.9 ရာခိုင်နှုန်း ရှန်ဟိုင်းကွန်ပိုစစ်အညွန့်ကိန်းက 0.9 ရာခိုင်နှုန်းဈေးအကျတွေနဲ့ဈေးပိတ်သွားခဲ့ပါတယ်။ဥရောပမှာတော့လောလောဆယ်ဈေးတွေအတက်အကျဖြစ်နေပါတယ်။ဗြိတိန်ဗဟိုဘဏ်ကအတိုးနှုန်းတွေကို 0.5 ရာခိုင်နှုန်းရှော့ချပေးခဲ့ပြီးတဲ့နောက်လန်ဒန်ဖွတ်စီဈေးနှုန်းတွေတက်ခဲ့ပါတယ်ဂျာမနီနဲ့ပြင်သစ်ဈေးကွက်တွေမှာလည်းဈေးကွက်ဖွင့်ချိန်မှာဈေးတွေတက်ခဲ့ပါတယ်အီတလီအစုရှယ်ယာဈေးတွေကတော့ကျဆင်းနေပါတယ်အမေရိကန်ဈေးကွက်မှာတော့ဒီကနေ့ဈေးဖွင့်တဲ့အခါမှာဈေးကျမယ်လို့ကြိုတင်ခန့်မှန်းထားပါတယ်အင်္ဂါနေ့တုန်းကတော့အမေရိကန်ရဲ့အဓိကအစုရှယ်ယာအညွှန်းကိန်းတွေဖြစ်တဲ့ Dow Jones S&P Nasdaq သုံးခုလုံး900ခိုင်နှုန်းလောက်ဈေးအတက်နဲ့ဈေးပိတ်ခဲ့တာပါကမ္ဘာတဝန်းနိုင်ငံပေါင်း130ကျော်မှလူပေါင်း3,200,000နီးပါးကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေမှုကြောင့်စားသုံးသူဈေးကွက်မတိမငြိမ်ဖြစ်နေတာဖြစ်ပါတယ
်။ VOE American စံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုက်ဒိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လည်ပြနေပါတယ်ခင်ဗျာ
။ဒီလိုကြောင့်နေဗိုလ်ဒူးညနေပဲတရုံတွေကိုတိုက်ဆက်လက်ပြပြနေပါတယ်။အင်္ဂါနေ့ကပြည်နယ်6ခုမှာလုပ်တဲ့အမေရိကန်ဒီမိုကရက်တစ်ပါတီကိုစားသူသမ္မတလောင်းအချုပ်ရွေးချယ်ပွဲတွေမှာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကပြည်နယ်၄ခုမှာနိုင်ရတယ်လို့သတင်းဌာနအများပြားကခန့်မှန်းထားပါတယ်။အင်္ဂါနေ့ညကပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မဲဆယ်စီယွန်ရေးဌာနချုပ်မှာထောက်ခံသူတွေကိုပြောတဲ့မိန့်ခွန်းနဲ့မစ္စတာဘိုင်ဒန်ကသူ့ရဲ့ပြိုင်ဘက်ဗမွန်ပြည်နယ်ဖက်ဒရယ်တော်မှဘာနီဆန်ဒါစ်နဲ့သူ့ကိုထောက်ခံသူတွေကိုကျေးဇူးတင်စကားပြောခဲ့ပါတယ်
။ And I want to thank Bernie Sanders and his supporters for their tireless energy and their passion. We share a common goal.
Bernie Sanders နဲ့သူ့ကိုထောက်ခံသူတွေရဲ့အပြင်းထန်အားစိတ်ထုတ်မှုနဲ့ဆရာထက်တန်မှုတွေကျွန်တော်ကျေးဇူးတင်ပါတယ်။ကျွန်တော်တို့မှာတူညီတဲ့ရည်မှန်းချက်ရှိပြီး Donald Trump ကိုအတူတကွအနိုင်ယူမှာဖြစ်ပါတယ်လို့မစ္စတာဘိုင်ဒန်ကပြောပါတယ်။ဝါရှင်တန်အိုင်ဒါဟိုမီရှိဂန်မြောက်ဒါကိုတာမစ္စစ်ဆပီနဲ့မီဇူရီပြည်နယ်ချောက်ခုမှာအင်္ဂါနေ့အချိုရွေးချယ်ပွဲတွေလုပ်တာဖြစ်ပြီးမဲရေတွက်တရားရဂန်တို့နီးပါးရေတွက်ပြီးဖြစ်တဲ့မီရှိဂန်မီဇူရီမစ္စစ်ဆပီနဲ့အိုင်ဒါဟိုပြည်နယ်တွေမှာမစ္စတာဘိုင်ဒန်ကအနိုင်ရထားပါတယ်မဲရေတွက်60ရာဂန်တို့ကြောင့်ရေတွက်ပြီးဖြစ်တဲ့မြောက်ဒါကိုတာပြည်နယ်မှာမစ္စတာဆန်ဒါစ်ကဦးဆောင်နေပြီးတော့မဲရေတွက်100ရာဂန်တို့နီးပါးပဲရေတွက်ပြီးတဲ့ဝါရှင်တန်ပြည်နယ်မှာတော့မဲရက်လက်တိတ်မကွာလှသေးပါဘူ
းဂျပန်နိုင်ငံမှာပြင်းထန်တဲ့မြေငြင်းနဲ့ဆူနာမီဒီလိုင်းကြီးတွေရိုက်ခတ်မှုကြောင့်လူပေါင်း2000နီးပါးသေဆုံးခဲ့ရတဲ့နှစ်ပတ်လည်အခမ်းအနားတွေကိုဒီကနေ့ကျင်းပနေကြပါတယ်2011ခုနှစ်မတ်လ17ရက်နေ့ကပြင်းအား9 Richter scale မြေငြင်းလှုပ်ခတ်ခဲ့ချိန်နေ့လယ်2နာရီ46မိနစ်မှာဝန်ကြီးချုပ်ရှင်ဇိုအာဘေဦးဆောင်ပြီးတော့ကက်ဘိနက်ဝန်ကြီးအဖွဲ့ကဝန်ကြီးချုပ်ရုံးခန်းမှာညှိနှိုင်းသက်ဆုတောင်းခဲ့ကြပါတယ်အဲဒီတော့ငြင်းတန်းကြောင့်နိုင်ငံရဲ့အရှေ့မြောက်ကန်ယိုရန်ဒေသကိုချီးမားတဲ့ဆူနာမီဒီလိုင်းလုံးကြီးတွေရိုက်ခတ်ခဲ့ပြီးဖူကူရှိမားနျူကလ িয়ার ဓာတ်အားပေးဆက်ယုံထိခိုက်ပျက်စီးခဲ့ပါတယ်ဆက်ယုံတွေကနျူကလ িয়ার ဓာတ်ပေါင်းဖို့3ခုပျက်စီးပြီးရေဒီယိုတက်တိကြွဓာတ်တွေရုပ်ဆိုးခဲ့လို့ဒေသခံတွေဘေးကင်းရာပြောင်းရွှေ့ခဲ့ကြရတာမှအခုအချိန်ထိအများအပြားနေရမပြောင်းနိုင်ကြသေးပါဘူးပြီးခဲ့တဲ့10နှစ်လုံးဒီနှစ်ပတ်လည်နေ့ရောက်တိုင်းမှာတော်ဝင်မိသားစုတွေပါတက်ရောက်တဲ့အောက်မေ့ဝဲအခမ်းအနားကြီးတွေကိုကျင်းပခဲ့ပြီးမြဲဒီနေ့ ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကြောင့်အခမ်းအနားတွေကိုလူစုလူဝေးနဲ့ကြီးကြီးကျယ်ကျယ်မလုပ်ကြဖို့ဝန်ကြီးချုပ်ကပန်ကြားထားပါတယ်။ဒါပေမဲ့တိုကီယိုမြို့တော်ကဟီဘီယာပန်းချံမှာလူပေါင်းရာနဲ့ချီစုဝေးပြီးတော့ငြိမ်ငြိမ်သက်သက်အောက်မေ့ပွဲလုပ်ခဲ့ပါတယ်။ဆူနာမီကြောင့်ထိခိုက်ပျက်စီးဆုံးရှုံးခဲ့တဲ့မြို့တွေမှာလည်းအချင်းယုံအောက်မေ့ဆူတောင်းပွဲတွေကိုလုပ်နေကြပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်နောက်တစ်ကြိမ်သမ္မတတက်တန်ဆက်လုပ်နိုင်စေမယ့်အခြေခံဥပဒေပြင်ဆင်ရေးအဆိုပြုချက်ကိုရုရှားဒူမာအော်လတော်ကဒီကနေ့အတည်ပြုလိုက်ပါပြီ။အခုပြင်ဆင်ချက်အရသမ္မတပူတင်ဟာ2024ခုနှစ်မှာပင်စမအကြိမ်သမ္မတတက်တန်အတွက်ရွေးကောက်ပွဲထပ်ဝင်နိုင်တော့မှာပါ။ဒီကနေ့မဲခွဲပွဲမှာအော်လတော်အမှတ်383ယောက်မဲပေးကြတာမှာ53ယောက်ကမဲမပေးဘဲနေခဲ့ပြီးကန့်ကွက်မဲပေးသူတဦးမှမရှိပါဘူး။သမ္မတပူတင်နဲ့အထူးအလို့အဖွဲ့တို့ကအခြေခံဥပဒေပြင်ဆင်ချက်390လောက်ကိုအဆိုပြုတင်ပြထားတယ်လို့ဒူမာအော်လတော်ဥက္ကဋ္ဌဗိုင်ယာချီစလက်ဖူလိုဒင်ကဆော့ဘက်မှာတင်တော့တွေကိုပြောပါတယ်။ဒူမာလူတော်ကတည်ပြုလိုက်တဲ့ပြင်ဆင်ဖြစ်စွချက်တစ်ခုအရသမ္မတပူတင်ရဲ့သမ္မတတက်တန်းကိုလုံးဝအသိပြန်တက်မှတ်လိုက်တာဖြစ်တဲ့အတွက်လက်ရှိတက်တန်းကိုဆိုမဲ့2024ခုနှစ်မှာနောက်တစ်ကြိမ်သမ္မတတက်တန်းအတွက်ပြန်ပြီးတော့ရွေးကောက်ခံခွင့်ရတာရသွားတာပါ။ဒီပြင်ဆင်ချက်ကြောင့်2024ရွေးကောက်ပွဲမှာအနိုင်ရပြီးနောက်6နှစ်အကြာ2030ရွေးကောက်ပွဲမှာလည်းအနိုင်ရတယ်ဆိုရင်မစ္စတာပူတင်ဟာ2036ခုနှစ်ထိသမ္မတလုပ်ခွင့်ရမယ်အလားအလာရသွားတာဖြစ်ပါတယ်။
ဗင်နီဇူလာနိုင်ငံကာရာကတ်စ်မြို့တော်မှာအတိုက်ခံကောင်းဆောင်ဟွမ်ဂွိုက်ဒိုဆော်အော်ရဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲကိုရဲတွေကမျက်ရည်ယိုပုံးနဲ့တုံပြီးတော့လူစုခွဲခဲ့ပါတယ်။သမ္မတနီကိုလတ်စ်မာဒူရိုရဲ့အာဏာရဆိုရှယ်လစ်ပါတီလွှတ်တော်အမတ်တွေဇန်နဝါရီလထဲကထိန်းချုပ်ထားတဲ့လွှတ်တော်အဆောက်အဦကိုချီတက်ဖို့အတွက်ထောင်ထဲချီတဲ့ဆန္ဒပြသူတွေအင်္ဂါနေ့တုန်းကစုဝေးခဲ့ကြပါတယ်။ချီတက်ဆန္ဒပြသူတွေဟာတိတ်ဝဲဝဲမရောက်ခင်မှာပဲအထီးကယုံနှိမ့်နေရဲတွေကပိတ်ဆို့တားဆီးခဲ့တာပါ။တချို့ဆန္ဒပြသူတွေကရဲတွေကိုဂဲတွေနဲ့ပြန်ပြီးတော့ပစ်ပေါက်ကြပါတယ်။ချီတက်ဆန္ဒပြပွဲမအောင်မြင်ဖြစ်ခဲ့ပြီးမကြခင်မှာပဲကရာကတ်စ်မြို့တော်ကဟိုတယ်တစ်ခုကိုရဲတွေကဝင်ရောက်စီးနှင်ပြီးတော့အဲဒီမှာရှိနေတဲ့အတိုက်ခံလွှတ်တော်အမတ်3ယောက်ကိုဖမ်းဆီးခဲ့ပါတယ်။2ယောက်ကိုနောက်ပိုင်းပြန်လွှတ်ပေးခဲ့ပြီးမဲ့လွှတ်တော်အမတ် Renzo Prieto ကိုတော့ဆက်လက်ဖမ်းဆီးထားပါတယ်။ဗင်နီဇူလာနိုင်ငံမှာသမ္မတမဒူရိုအပေါ်ဆန္ဒပြမှုတွေပြန်လည်ပေါ်ပေါက်လာအောင်ကြိုးပမ်းတဲ့အနေနဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကဆော်အော်စီစဉ်နေတာပါ2019ခုနှစ်တုန်းကလွှတ်တော်ဥက္ကဋ္ဌဖြစ်နေစဉ်ဟွမ်ဂွိုက်ဒိုကသူဟာတရားဝင်ကြားဖြတ်သမ္မတဖြစ်တယ်လို့ကြေညာခဲ့ပြီးတဲ့နောက်သမ္မတမဒူရိုယာရုကဆင်းပေးဖို့ဆန္ဒပြပွဲတွေတနိုင်ငံလုံးပေါ်ပေါက်ခဲ့တာပါအမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာနိုင်ငံ60ကျော်ကဂွိုက်ဒိုသာသမ္မတဖြစ်တယ်လို့အတိအမှတ်ပြုကြပါတယ်ဒါပေမဲ့သမ္မတမဒူရိုကတော့ဒီကနေ့အထိအာဏာစုပ်ကိုင်ထားဆဲဖြစ်ပါတယ
်ရှင်းတော်ဆောင်ဒီတော့မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ဒီကနေ့အင်ဒိုနီးရှားနိုင်ငံမှာပထမဆုံးသေဆုံးသူလူနာဒိုးရှိတဲ့ကြောင်းအင်ဒိုနီးရှားကျန်းမာရေးတာဝန်ရှိသူတွေကဒီနေ့ထုတ်ပြန်ပါတယ်အဲ့ဒီသေဆုံးသူဟာဘယ်နိုင်ငံကဆိုတာကိုတော့မပြောပါဘူးအင်ဒိုနီးရှားမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရသူ26ဦးရှိတဲ့အကြောင်းတာဝန်ရှိသူတွေကအတည်ပြုထားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ဗီယက်နမ်နိုင်ငံကနေမဲခေါင်မြစ်ကိုဖြတ်ပြီးတော့ဝင်လာတဲ့သင်္ဘောပေါ်မှာကိုဗစ် -19 ရောဂါဖြစ်နေတဲ့ပြည်တွင်ခီးသွွားတူကိုတွေ့ခဲ့ရပြီးတဲ့နောက်ဒီသင်္ဘောပေါ်ကခီးသွွားနဲ့ဝန်ထမ်း60ကျော်ကိုမဲခေါင်မြစ်ထံမှာတိကျခွဲစောင့်ကြည့်နေပါတယ်ခင်ဗျာ
ပေါ်ရုံးနဲ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဆူးမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေထဲမှာတော့ဒီကနေ့ပြည်ထောင်စုလွှတ်တော်အတွင်းဥပဒေပြင်ဆင်ရေးမဲခွဲမှုမအောင်မမြင်ဖြစ်ခဲ့တဲ့ပုံမှန်တွေကိုကြည့်ကြရအောင်ပါ။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်သမ္မတဖြစ်နိုင်ဖို့အဟံတားဖြစ်နေတဲ့ဖွဲ့စည်းပုံဥပဒေပုံမှ59စာလုံးအပါအဝင်ဥပဒေချမ်းတချို့ဒီကနေ့မဲခွဲရမှာတော့ပြည်ထောင်စုလွှတ်တော်ရဲ့ထောက်ခံမဲ85ရာခိုင်နှုန်းမကျော်တာကြောင့်ဒီပုံမှတွေပြင်ဆင်ရေးမအောင်မမြင်ဖြစ်ခဲ့ရပါတယ်။ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်တွေကဒီပုံမှတွေအပါအဝင်တခြားဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်တွေမဲခွဲတဲ့အခြေအနေကို VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြင်ဆင်မဲ့ဥပဒေမူကြမ်းကိုဆက်လက်မဲခွဲတဲ့ဒုတိယမြောက်နေ့မှာတယောက်ခွင့်ရှိသူလွတ်တော်ကိုယ်စားလှယ်654ဦးအနက်635ဦးတယောက်ခဲ့ပြီး22ဦးကတော့ခွင့်တိုင်ကြခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းပါပုံမှ46ပုံမှကွဲကာကြီးမှာအကျုံးဝင်တဲ့ပုံမှကွဲ15ခုကိုပြင်ဆင်ပယ်ဖျက်ရေးအတွက်မဲပေးခဲ့ကြတာဖြစ်ပါတယ်ပြင်ဆင်ပယ်ဖျက်ဖို့မဲခွဲဆုံးဖြတ်ချက်ရယူရမှာတော့ပုံမှကွယ်15ခုလုံးဟာလိုအပ်တဲ့ထောက်ခံမဲရခိုင်နှုန်းမရရှိတာကြောင့်မူလအတိုင်းထားရှိဖို့ဆုံးဖြတ်ကြောင်းလွတ်တော်နာယကဦးတီခွန်မြတ်ကအခုလိုကြေညာခဲ့ပါတယ
်ပုံမှ59ပုံမှခွဲစလုံးပယ်ဖျက်မှုအတွက်ထောက်ခံဆန္ဒမဲ393မဲဖြစ်ပါတယ်ထောက်ခံဆန္ဒမဲ85ရခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ်
ပုံမှန်တရားကိုပုံမှန်ခွဲခခွေပြင်ဆင်မှုအတွက်ထောက်ခံဆန္ဒမင်း455ဖြစ်ပါတယ်ထောက်ခံဆန္ဒမင်း96ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ်ပုံမှန်59ဆလုံးဟာဒေါအောင်ဆန်းစုကြည်တမရမဖြစ်စေရေးအတွက်ရည်ရွယ်ထည့်သွင်းထားတယ်လို့ဝေဖန်ထားတဲ့ပုံမှန်ဖြစ်ပါတယ်ဒီပုံမှန်ကိုဥပဒေချမ်းမှာတည်ဖြတ်ဖို့အတွက်တင်ပြထားတာပါ ပုံမှန်တရားကိုခါဟာပြည်သူ့လွှတ်တော်မှာတမရတာပါဝင်မှုကို25ရာခိုင်နှုန်းကနေနောက်တစ်ကြိမ်တက်တန်းမှာ15ရာခိုင်နှုန်းသုဒ္ဓအကြိမ်မှာ10ရာခိုင်နှုန်းပြည်စမအကြိမ်မှာ9ရာခိုင်နှုန်းအထိရှော့ချသွားဖို့ဖြစ်ပါတယ်ပုံမှန်တရား56ကြိမ်ခါခွေးနဲ့ပုံမှန်တရား66ကြိမ်ဂါကြီးတို့ကတော့မြို့သားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်တွေမှာအလားတူရှော့ချဖို့ဖြစ်ပါတယ် မဲခွဲဆုံးဖြတ်တဲ့ပုံမှန်ရည်ထဲမှာအမျိုးသားကာကွယ်ရေးနဲ့လူကြုံရေးကောင်စီကာလုံနဲ့ပတ်သက်တဲ့ပုံမှန်200ကျက်နောက်သူ့ရဲ့ပုံမှန်ခွဲရည်နဲ့တက်ဆိုင်တဲ့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဒုဥက္ကဋ္ဌတွေထည့်သွင်းဖို့နဲ့ကာလုံရဲ့တာဝန်ပိုင်းဆိုင်ရာဖြည့်ဆွတ်ချက်တွေလည်းပါဝင်ပါတယ်
ဒီနေ့မဲခွဲဆုံးပြမှုရလဒ်ကိုကြည့်မယ်ဆိုလို့ရှိရင်မြို့သားဒီမိုကရေစီဖွဲ့ချုပ်ကတင်တဲ့ပြင်ဆင်လို့တဲ့ပြဖြက်လို့တဲ့ဥပဒေပုံမှန်တွေကိုရွေးကောက်ခံကိုလည်းရဲ့ချစ်ဆက်9ရာခိုင်နှုန်းအထက်ကထောက်ခံမဲ့ပေးခဲ့ပေမဲ့ဒီနေ့ဆရာတို့ဒါပြင်ဆင်လို့မရခဲ့ဘူးပေါ့ဒါအင်တာမတာဒါဝင်နေဆရာတို့ဟောပြည်သူလူထုကမင်းတိတ်ပေးထားတဲ့ပြည်သူလူထုကရွေးကောက်တင်ရောက်ထား
23ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ကာကြီးနဲ့အကျုံးဝင်နဲ့ပုံမှန်ခွဲ14ခုပါဝင်တဲ့ပြည်စင်ချက်ကိုဆက်လက်မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်
ဒီကနေ့ပြည်ထောင်စုလွှတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာပြင်ဆင်ဖို့အဆိုပြုတဲ့ပုံမှန်တွေမူလတိုင်အတိဖြစ်နေအောင်မဲ့အကြောင်းကိုမိုးစောစူးစီးတင်ပြခဲ့တာပါရှင်အခုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာပြည်ထဲကိုမိသားစုတစုပြန်ဝင်လာတဲ့အကြောင်းကိုလည်းအလှည့်ပေးချင်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့နေရက်ဆွန့်ခွာသူတွေက22ဦးဟာဒီပြန်လည်လက်ခံရေးစခန်းတွေကနေတဆင့်တီလာထဲမှာပဲကိုယ့်အစီအစဉ်နဲ့ကိုပြန်ပြီးတော့ဝင်ရောက်လာပါတယ်။နိုင်ငံတကာကဖိအားပေးနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရက်ပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီချက်လက်တွေ့မလုပ်နိုင်သေးပေမဲ့အခုလိုတီချာကိုယ့်အစီအစဉ်နဲ့ကိုဝင်ရောက်လာသူတွေလည်းရှိလာနေတာပါ။ဒီအခြေအနေကိုတော့ VOA သတင်းတောက်မဆုစုကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်။
နေရာဆုံးခွာသူတွေကကိုယ်အစီအစဉ်နဲ့ကိုမြန်မာနိုင်ငံနဲ့ပြန်ဝင်လာတဲ့မိသားစုဝင်၃ဦးပါတဲ့အိမ်နောက်စုတစုကိုမတ်လ9ရက်ပြီးခဲ့တဲ့စနေနေ့ကတောင်ပြိုလဝဲပြန်လည်လက်ခံရေးစခန်းကစီစစ်လက်ခံခဲ့ပါတယ်။သူတို့တွေကိုလူဝင်မှုကြီးကြပ်ရေးဆိုင်ရာလုပ်ငန်းစဉ်အရာစီစစ်မှတ်တမ်းတင်ပြီးပြန်လည်လက်ခံခဲ့တယ်လို့တောင်ပြိုလဝဲပြန်လည်လက်ခံရေးစခန်းကတထောက်ညွှန်ကြားမှုဦးစောမင်းသိန်းက VOA ကိုပြောပါတယ်။
မင်းအားလုံးတူတူပဲပါလေအမေရဲ့တားရဲ့သမီးရဲ့ပေါ့မွတ်စလင်လူမျိုးပါဗျာသူတို့အိမ်နောင်စုအဟောင်းရှိတယ်ပေါ့နော်ကျွန်တော်တို့ကတော့ဒီကျွန်တော်လုပ်ငန်းစဉ်အတိုင်းပြည်နယ်တို့ဝင်ထားတဲ့စာနဲ့တက်ဆိုင်စစ်ဆေးတယ်ပေါ့နော်မှန်ကန်တဲ့အတွက်ကျွန်တော်တို့ကသူတို့ကိုအိမ်နောင်စုထုတ်ပေးပါတယ်ပြီးရင် MPC ကြံရလို့ပြပါတယ
်အခုလိုပြန်လဲဝင်ရောက်လာသူတွေကိုကျန်းမာရေးစောင့်ရှောက်မှုနဲ့ထောက်ပံ့ပစ္စည်းတွေပေးအပ်ခဲ့တယ်လို့လည်းဦးစောမင်းသိန်းကအခုလိုဆက်ပြောပါတယ်
လူမှုဝန်ထမ်းဆိုရင်လည်းဒီပစ္စည်းထောက်ပံ့နေရှိရဲကျန်းမာရေးဆိုလည်းကျန်းမာရေးစစ်ဆေးထောက်ပံ့မှုတွေရှိပါတယ်ဗျသူဌာနဆိုင်ရာလိုက်အကုန်လုပ်ကြပါလေဗ
ျရခိုင်မြောက်ပိုင်းပြည်ပခါတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပြည်ဝင်သွားတဲ့တိုင်ကနန်းရှိရဲရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးကြန့်ကြာနေတဲ့အပေါ်နိုင်ငံတကာမှာတော့မြန်မာအစိုးရကိုဖိအားတွေပေးနေတာပါမြန်မာအစိုးရကတော့ရိုဟင်ဂျာအသုံးနှုန်းလက်မခံပေမဲ့ဒီဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်စီစဉ်ဆောင်ရွက်နေတယ်လို့ပြောထားပါတယ်မြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရင်းနဲ့နေရာချထားရေးကိစ္စရပ်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေပြီးအာဆီယံနိုင်ငံအပါအဝင်မိတ်ဆွေနိုင်ငံတွေနဲ့နိုင်ငံတကာကအဖွဲ့အစည်းတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေတယ်လို့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကမတ်လ9ရက်နေ့ကစစ်တွေမြို့မှာပြုလုပ်တဲ့ကြီးရွာနေသူတွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်မက်စတာရှိရဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကလည်းနေရက်ဆုံးခွာသူတွေကအိမ်နောင်စု16စုဟာကို့အစီအစဉ်နဲ့ကိုပြန်လည်ရောက်ရှိလာတယ်လို့ငခုရပြန်လည်လက်ခံရေးစခန်းကလက်ထောက်ညွှန်ကြားမှုဦးဝင်းအောင်ကပြောပါတယ်
ရှိရနေကတခါရှိတယ်အိမ်နောင်စုက16စုပေါ့လူကြီးက19ကျားက19မားက2
သူတို့တွေကိုလိုအပ်တဲ့စစ်မှုတွေလုပ်ပေးပြီးငခုရပြန်လည်လက်ခံရေးစခန်းကလက်ခံခဲ့တာပါတဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကကိုယ်စီစဉ်တဲ့ကိုမြန်မာနိုင်ငံနဲ့ပြန်ဝင်လာသူတွေဟာအခုချိန်မှာ900ကျော်အထိရှိနေပါပြီ ပြောင်းဝင်လာသူတွေကိုတောင်ပြိုလက်ဝင်းနဲ့မခုရစခန်းတို့ကနေစီစစ်လက်ထံနေပြီးကဖူးကောင်ချစခန်းကနေတဆင့်ပြန်လည်နေရာချထားပေးနေတာပါ။
ဒီမိုကရက်တစ်မြန်မာအသံDVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနက် 9:00ခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့မီရက်ဆက်3ဂျိုလူတွေကနေနေတိုင်းညခုနှစ်နိုင်မှာပြသားတဲ့မိနစ်30ကျော်သာနောက်ဆုံးရနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်။အမေရိကန်ပြည်ထောင်စုတဝန်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတိုးလာနေတဲ့အပေါ်မှာစိုးရိမ်ကြတဲ့ပြည်သူတွေကိုစိတ်မပူရအောင်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ဒီကနေ့မှပဲနှစ်သိမ့်ဖို့ကြိုးပမ်းခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်က Pago, Nanlanga, Timja Tavarisha.
The Cavaloni Pago, Piananere, Coronavirus, Gusamuna, Patapiro, so in Nizar, America, Pidurigo, the Maratone trauma, Akulone, Tempo, Jusa, Gabale.
We're prepared and we're doing a great job with
it. You know, the obvious in Tavari, Lavi di Bias Puri, Dubala, the Jog with Amava, say either Tajawa.
Tavamele, American Sivoye, Portica Muga, di Zang Pison, Tomam Hopau. ตมรากอคุโลจินญาไล่แต่เฉยมาเป็นนิวยอร์กမြို့အပြင်ဘက်ကအေရီယာတွေကိုတာဝန်ရှိသူတွေကပထမဆုံးအဝင်အထွက်ကန့်သတ်လိုက်ပါတယ်ယောဂါကာကွယ်ထိန်ချုပ်ရေးတမရထရမ်အစိုးရရဲ့လုတ်ကိုင်းပုံပေါ်မှာလဲစိုးရိမ်မှုတွေတိုးလာနေတာပါအထက်လွတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမကအခုလိုပြောပါတယ်
We are very worried about the president's
incompetence ကိုလို့ပြောအာယုံမစိုက်တဲ့လို့ရဟာပြည်သူလူထုရင်ဆိုင်နေရတဲ့ဒီအကြက်တဲကိုဖြည့်ရှင်းဖို့အတွက်ကျိုးပန်းဆောင်ရွက်ချက်တွေနှောက်နှေးစီရလို့ထင်ပါတယ်။နောက်ပြီးတော့ဆော့အစုရှယ်ယာဈေးကွက်တွေကိုလည်းထိခိုက်ပါတယ်။အစိုးရရဲ့ကင်တွယ်ဆောင်ရွက်ချက်တွေဟာညံပြင်းလွန်းတယ်လို့ပဲပြောရပါလိမ့်မယ်။သမရအင်မီရိုကကိုရိုနာဗိုင်းရပ်စ်အရေးတာဝန်ယူထားတဲ့အဖွဲ့ကလည်းယောဂါစစ်ဆေးဖို့ဆ ိုးရှိမရှိဆိုတာဒီသတင်းမှတ်ကုန်လောက်ကြာရင်ပြည်နယ်တပ်ခွဲကနေမှစစ်ဆေးနိုင်ပါပြီ။အကြိမ်ကြီး၄သန်းစစ်ဆေးနိုင်မှာဖြစ်ပါတယ
်။ဒါပေမဲ့လည်းကိုရိုနာအကျပ်အတည်းကြောင့်ဒေါ်လာ1.6 trillion တန်ဖိုးရှိတဲ့အမေရိကန်ခီးသွားလုပ်ငန်းအပေါ်အကြီးအကျယ်ထိခိုက်နေသလိုအလုပ်သမားတွေအနေနဲ့ကလည်းလစာမရဘဲနဲ့နာမကျန်းခွင့်ယူရတော့မလားဆိုပြီးတော့စိုးရိမ်နေတာပါ။သမ္မတထရမနိုင်ငံစီပွားရေးပြန်ပြီးတော့ဦးမော်လောင်ပို့ပြီးတော့အာယုံဆိုင်နေပုံလည်းရပါတယ်။ဒါပေမဲ့လည်းဝင်ငွေခွန်ကောက်ခံမှုဖြေလျော့ပေးမယ်အဆိုပြုချက်အနည်းအချင်းလောက်ကိုပဲအစိုးရကချပြထားတာပါ။သမ္မတထရမရဲ့စီပွားရေးအကြံပေးလယ်ရီကတ်လိုကလည်းအခုလိုပြောပါတယ
်။ I think there'll be a big
ဝင်ငွေကိုနေချော့ကောက်မယ်ဆိုရင်လူတဦးချင်းစီရဲ့ဝင်ငွေတွေအတော့ကိုများလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။
လာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲနောက်ပိုင်းထိဝင်ငွေခွန်ရှော့ကောက်မဲ့သမ္မတထရမ့်ရဲ့အဆိုပြုချက်ဟာအမေရိကန်ပြည်သူတွေကိုရှေ့တန်းတင်ထားတာမဟုတ်ဘူးလို့လည်းဒီမိုကရက်အမတ်တော်များကပြောကြတာပါ။ဒီမိုကရက်အောက်လွှတ်တော်အမတ်ဒေါ်နာရှဲလာလာကအခုလိုထောက်ပြပါရယ်
We need to fill in the gaps in the healthcare system. We shouldn't
get away with it. ကျမရေးစမ်းရှမှုစနစ်တွေကဟာခွက်တွေကိုကျမတို့ဖြည့်ပေးဖို့လိုတယ်လေ။ဝင်ငွေခွန်တွေကိုခဏလေးရှော့ပေးမယ်ကိစ္စကအမေရိကန်အလုပ်သမားတွေအတွက်တော့ဘလို့အပြောင်းလဲမျိုးမှဖြစ်လာမှာမဟုတ်ပါဘူး။
လွတ်တော်အမတ်တွေကတော့ရုံးသက်ဖို့လိုလိုလားဆိုပြီးတော့မေးခွန်းထုတ်နေကြတာပါကိုရိုနာကူးစက်မှုအတော်များနေတဲ့ဆီယက်တယ်လိုပြည်နယ်ကလည်းယောဂါပိုးပြန်နာအောင်လုပ်ပေးသလိုများဖြစ်နေသလားဆိုပြီးတော့လည်းတချို့အမတ်တွေကတော့ကြိုတင်သတိပြုတဲ့အနေနဲ့သူတို့ရုံးခန့်တွေကိုပိတ်ထားကြပါတယ်ဒီမိုကရက်တစ်အောက်လွတ်တော်အမတ်ဖာမီလာချာယာပေါ့ကလည်းအခုလိုပြောပါတယ
်ယောဂါအဓိကကူးစက်ပြန့်နှံ့နေတဲ့ဝါရှင်တန်ပြည်နယ်ကနေလင်းရင်နဲ့ကျမတို့သွားလိုက်ပြန်လိုက်လုပ်နေတာဟာတင့်တော်တဲ့ကိစ္စမဟုတ်လို့ထင်ပါတယ်
ဒါပေမဲ့လည်းအလုပ်တော်ဥက္ကဋ္ဌအနန်စီပလိုစီကတော့လွှတ်တော်ကိုပိတ်ထားမှာမဟုတ်ဘူးလို့ပြောပါရယ်။တည်အရေးကြီးတဲ့လှုပ်ရှားအကိစ္စအတော်များများရှိနေတယ်လို့လည်းဒီမိုကရက်အမတ်တွေကပြောဆိုကြတာပါ။ချက်ရှူမာကလည်းအခုလိုအကြံပြုပါရယ်
။ We need widespread and free coronavirus testing.
ကိုရိုနာဗိုင်းရပ်စ်စစ်ဆေးမှုတွေကိုကြေကြေပြန့်ပြန့်နဲ့အခမဲ့လုပ်ပေးဖို့လိုပါရယ်။ပ
ပြည်နယ်နဲ့ဒီပုဂ္ဂလိကတက်ခွဲခန်းတွေမှာမြင်းမြန်ဆန်းဆန်းစစ်စစ်ခွေရာရေးအတွက်အဟန့်တားဖြစ်စေတဲ့ကိစ္စတွေအားလုံးကိုရပ်ပစ်ဖို့လိုပါတယ
်အခုလိုဆောင်ရွက်လာမယ်ဆိုရင်တော့အမေရိကန်နိုင်ငံမှာကိုရိုနာကူးစက်မှုကြောင့်ဖြစ်လာမဲ့ကြီးမားတဲ့အကျိုးဆက်တွေကိုရှောင်ရှားနိုင်မှာလည်းဖြစ်ပါတယ်ရှင
်ဘောလုံးငယ်များပြားမှာပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန်ဒရီကြောင့်ဘောလုံးမွေးတွေအပါအဝင်လူစုလူဝေးပွဲလမ်းတစ်ပင်အခမ်းအနားတွေကိုရွှေ့ဆိုင်းပယ်ဖျက်ထားကြပါတယ်ဒီမနက်ကမှဗိုင်းရပ်စ်ကိုကူးစက်ထားတယ်လို့စစ်ဆေးတွေ့ရှိသူတဦးမှမရှိသေးပေမဲ့ဒီအန်ဒရီကနေလုံးဝကင်းလွတ်ပြီလို့ပြောနိုင်တာမဟုတ်သေးပါဘူးဒါကြောင့်သိမကြခင်ကာလမှာကြာရောက်တော့မဲ့တကြံရေကစားပွဲတွေကိုပုံမှန်အတိုင်းလုပ်တင်ပါလားဒါမှမဟုတ်ပယ်ဖျက်တင်ပါလားအခုလာမယ့်စနေနေ့တိုင်းရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတိုင်းပါဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှပို့ထားပေးပါ။ကိုဆွေးနွေးကျင်တော်ကိုစာနယ်ပဲဖြစ်ဖြစ်အတန်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-9-9-9လေး၊ email လေးစာက burmese@voanews.com ၊ Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။
လာမယ့်စနေညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။နောက်၂နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေနဲ့သတင်းဆောင်ပါတွေပြင်ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်လူမှုကျန်းမာရေးနဲ့သတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ19 kHz 1553ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝတ်မှာလိုင်းလမီတာ190 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။ VOA ရဲ့ညနေဘက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်။အခုပုံလူနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအခြေတွေ့ဟာကမ္ဘာတွင်းမှာလူပေါင်း13,900ကျော်သွားပြီဖြစ်တယ်လို့သိဆုံးသူအခြေတွေ့ကလည်းနိုင်ငံပေါင်း114နိုင်ငံမှာလူပေါင်း4,300လောက်ရှိနေပါပြီ။ COVID-19 ရောဂါဆောက်ဖြစ်တဲ့တရုတ်နိုင်ငံမှာတော့နေ့စဉ်ကူးစက်သူအရေအတွက်တဖြည်းဖြည်းကျဆင်းလာနေပြီးဒီကနေ့မှာနောက်ထပ်ကူးစက်သူ24ယောက်ရှိတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာကူးစက်သူအရေအတွက်1,000ကျော်သွားပြီဖြစ်ပြီး23ယောက်ထက်မနည်းသေဆုံးထားပြီးပါပြီ။အမေရိကတိုက်အလဲနိုင်ငံတွေထဲကပထမအဦးဆုံးကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေ့ရှိခဲ့တဲ့ပနမနိုင်ငံမှာတော့တနင်္ဂနွေနေ့က COVID-19 ရောဂါနဲ့လူတစ်ယောက်သေဆုံးသွားပြီးတဲ့နောက်လူစုလူဝေးပဲအားလုံးကိုဖျက်ထားလိုက်ပြီးကျောင်းတွေအားလုံးကိုလည်းအေဘီလ9ရက်နေ့ထိအရာကြီးပိတ်ထားလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာအစာအုပ်တစ်ခုနဲ့ဆက်ဆက်နေတဲ့လူပေါင်း90မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတာကိုဒီကနေ့မနက်ပိုင်းကဆန်သက်တွေ့ရှိတယ်လို့တောင်ကိုရီးယားကကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစပြီးတဲ့နောက်ကူးစက်ခဲ့တဲ့တရုတ်နိုင်ငံဟူပေပြည်နယ်ကနေတော့တိုင်ဝမ်ကြီးတဲ့192ယောက်ကိုတရုတ်အထူးလေယာဉ်ဒီဇင်နဲ့ဒီကနေ့မနက်ပိုင်းကပြန်ခေါ်လာပါတယ်။ကမ္ဘာ့ဆုရှေရာဈေးကွက်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဒီကနေ့ဒီချိန်ထိတရေရက်ခတ်မှုရှိနေဆဲဖြစ်ပြီးဈေးအတက်ကျကလည်းအပြင်းထန်ရှိနေဆဲပါပါဒီကနေ့အာဆာဈေးကွက်မှာဈေးကျပြီးတော့ဥရောပဈေးကွက်မှာတော့အစောပိုင်းမှာဈေးတက်နေပါတယ်အမေရိကန်ဈေးကွက်မှာတော့အခုလက်ရှိပြနေတာအကျဘက်ကဦးတည်နေပါတယ်အင်္ဂါနေ့ကအမေရိကန်ပြည်နယ်6ခုမှာလုပ်တဲ့အမေရိကန်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအချုပ်ရွေးချယ်ပွဲတွေမှာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကပြည်နယ်၄ခုမှာနိုင်ရတယ်လို့သတင်းဌာနအများပြားကခန့်မှန်းထားပါတယ်အင်္ဂါနေ့ညကပင်ဆယ်ဗီးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မြို့မဲဆက်စီဝင်းဌာနချုပ်မှာထောက်ခံသူတွေကိုပြောတဲ့မင်းကွန်းထဲမှာတော့မစ္စတာဘိုင်ဒန်ကသူ့ရဲ့တိုင်ပွဲဖြစ်သူဗမောင်းပြည်နယ်ထဲလွတ်တော်မတ်ဘာနီဆန်ဒါစ်နဲ့သူ့ကိုထောက်ခံသူတွေကိုကျေးဇူးတင်စကားပြောခဲ့ပါတယ်ခင်ဗျာ
မလ17ရက်ဗုဒ္ဓနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါရှင်အခုညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်မြသစင်အောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့မီခေဒူဗင်စကီဖြစ်ပါတယ်အခုရေဒီယိုအစီအစဉ် PPJ Intercept 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနာစင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.
From Washington.